နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်နယ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ Riders တရင်ထောင်အုပ်ကိုရှေ့လာမဲ့သတင်းမှာထဲအင်းစိန်ခံတရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုတ်မှာပါတရင်ထောင်အုပ်အခုလိုဖမ်းခံရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့သူတို့ကိုရုံးထုတ်လာချိန်မှာတရင်ထောက်တွေဖက်ကတရားဝင်ဆန္ဒထုတ်ဖော်ဖို့လည်းပြင်ဆင်နေပါတယ်အခုလက်ရှိအချိန်ဒီမှာတရင်လူလာခွင့်နဲ့တရင်သမားတွေရဲ့လုံခြုံရေးထိပါလာမှုဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့လည်းမြန်မာတရင်မီဒီယာကောင်စီတာဝန်ရှိသူတူကသုံးသပ်ပါတယ်မဆုမုံကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပါတယ်ဒီဇင်ဘာလ28ရန်ဒီကတော့မင်္ဂလာတုံတရားရုံမှာသူတို့ကိုပထမဦးဆုံးအကြိမ်ရုံးထုတ်ပြီးယမန်ယူခဲ့ပါတယ်။ယမန်ကုန်မဲ့လာမဲ့ဇန်နဝါရီလ10ရက်နေ့မှာတော့အင်းစိန်ခရိုင်တရားရုံမှာရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ရိုက်တာသတင်းတော်နှစ်ဦးဘက်ကဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်။မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကအကျိုးဆောင်ရှေ့နေကြီးဥက္ကမောင်စောကအမှုရဲ့နောက်ဆုံးအခြေအနေအခုလိုဖြင်းပြပါတယ
်။မင်္ဂလာတုံမြို့နယ်တရားရုံမှာနည်းနည်းပြင်ဆင်ထားတာရှိတယ်။ဒါပေမဲ့အမှုရဲ့အခုဆွဲထားတဲ့ပုံမှန်အရာထုတ်မယ်ဆိုရင်တော့ဟိုရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်ခရိုင်တရားရုံမှာပါပါပါနော်ဒုတိယအကြိမ်ညဆိုရမန်ပေါ့ဒုတိယရမန်ကုန်တဲ့နေ့ပေါ့ဗျာအဲ့ဒီနေ့အဲ့တော့ဒုတိယရမန်ကုန်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အခုဟိုဟာရမန်ယူထားတဲ့ပုံမှန်နဲ့နော်သူတို့ကိုမတည်ရင်လွတ်ဖို့ပဲရှိပါတယ်နော်တင်ရမှာပါတင်မယ်ဆိုလို့ရှိရင်တော့ပထမဆုံးသူတို့ကိုရုံးခေါ်လာမယ်ရဲရနေပြီးတော့လေအဲ့ဒီထောင်ကနေပြီးတော့မှရဲရပဲအဆောင်ရှောင်နဲ့ရုံးကိုခေါ်လာမယ်ခေါ်လာပြီးတော့ကျွန်တော်တို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံမှာတွဲရဲရှိတဲ့အချုပ်ပါပဲခဏကဲထားမယ်ဟုတ်ကဲ့ဥပဒေအရာရှိရနေပြီးတော့မှဟိုပြည်သူကြီးတို့ပြောလိုက်တဲ့အခါမှာအဲ့ဒီအခုတွင်နဲ့အဲ့ဒီတရားခံ2ယောက်ကိုဒီအင်းစိန်ခရိုင်တရားရုံးကိုပို့ပါမယ်အင်းစိန်ခရိုင်တရားရုံးသူကြီးရုံးကနေပြီးတော့မှဒီဟိုအမှုကိုလက်ခံပါမယ်ဒီဟာဒီအမှုကိုယူလိုက်ပြီဆိုလို့ရှိရင်တရားခံတွေကိုဒီပုံမှန်ဒီဥပဒေနဲ့တင်တာဖြစ်တဲ့အကြောင်းတရားခံတွေကိုပြောပါမယ်ပြောပြီးတော့ရုံးသွင်းပေးပါမယ်
အခုလာမဲ့တရက်ခွင်မှာသတင်းတောက်တွေဘက်ကတရားရေးပိုင်းဆိုင်ရာလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေအဖြစ်ရှေ့နေဦးတန်းစောအောင်နဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကဥခင်မောင်စောတို့ဦးဆောင်မဲ့ရှေ့နေတွေကရှေ့နေကိုစလဲစာတင်သွင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းပြပါတယ
်ဦးတန်းစောအောင်နဲ့ကျွန်တော်နဲ့ကိုစလဲစာရှေ့နေကိုစလဲစာတင်ပါမယ်ခင်ဗ
ျအခုလိုသတင်းသမားနှစ်ဦးကိုသတင်းပေးပြီးတဲ့အချိန်ဆိုင်ကအထွက်မှာအတင်ဆောင်ဆိုင်ဖမ်းဆီးတာကတော့တမင်အကွက်စင်ဖမ်းဆီးမှုတတ်တတ်တာဖြစ်ပြီးသတင်းသမားတွေအပေါ်မှာထောင်ချောက်စင်မတရားအမှုဖွင့်တရားစွဲဖို့ကျန်စီမှုဖြစ်တဲ့အတွက်အမှုကိုရုပ်သိမ်းပြီးအ мян ဆုံးလွှတ်ပေးတင်ပါတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ကိုမြင့်ကျော်ကသုံးသပ်ပါတယ
်အင်းကြီးကချိန်ဆိုပြီးပေးတဲ့စာရွက်စာတမ်းတွေဟာဟိုတမင်ကအခွင့်အရေးနားတဲ့သဘောမျိုးလို့သူတို့ပြောဆိုကြရသိရတာပေါ့နော်အဲ့လိုမျိုးဆိုရင်တော့မီဒီယာအဖွဲ့အစည်းတော်လည်းကောင်းမီဒီယာသမားတော်လည်းကောင်းအညှိုးထားပြီးတော့ထောင်ချောက်ဆင်ဖမ်းတဲ့သဘောမျိုးဆက်ရောက်နေတယ်အဲ့လိုမျိုးကတော့ဟိုသက်ဆိုင်တဲ့အစိုးရရောပြန်စင်ရေးနယ်ပယ်ကောဒီအချက်ကိုလေလေးနက်နက်ကိုထည့်သွင်းစဉ်းစားပြင်တယ်လို့ထင်တယ်ကျွန်တော်တို့မေးခွန်းထုတ်တင်တာကအဲ့ဒါပါအညိုးနဲ့ဒီသတင်းဌာနတော်မဟုတ်ဒီသတင်းသမားအညိုးနဲ့အန်စီဖို့အတွက်ဆင်တဲ့ဟာမျိုးဒီဟာမျိုးကိုဆက်ပြီးတော့ဒီတရားစွဲမယ်ဒီပုံမှန်နဲ့ပြည့်တယ်ပေးမယ်ဆိုရင်တော့ဒါတရားညှတာတဲ့ဟာမျိုးတခုတော့မဟုတ်ဆိုတော့ကျွန်တော်တို့ကအဲ့လိုပဲသတ်မှတ်ချက်တယ်
အခုလာမယ့်ဒုတိယအကြိမ်ရုံးထုတ်ချိန်မှာလည်းသတင်းတော့တွေကိုဖန်ဆီးမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းသမားတွေကဆန္ဒပြကြမှာဖြစ်ပါတယ်။တရားဝင်ဆန္ဒထုတ်ဖော်နိုင်မှုအတွက်မနေ့တုန်းကမင်္ဂလာတုံရဲစခန်းဒီကနေ့မှာတော့အင်းစိန်ရဲစခန်းကိုတရားဝင်အကြောင်းကြားစာအသိပေးစာတွေတွားပြီးတော့ပို့ထားတယ်လို့ဦးဆောင်လှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်သူတူဦးဖြစ်တဲ့ကိုသားလုံးဆောင်ထက်ကပြောပြပါတယ
်။အမတ်တကတော့ကျွန်တော်တို့သူတို့နဲ့အတူရှိရဲဆိုတာပြတာပေါ့နော်။ကျွန်တော်တို့တရားခွင်မှာဟိုလာပြီးဆန္ဒပြတာသူတို့နဲ့အတူရှိနေဆိုတာပြတယ်။နောက်တစ်ခုကကျတော့အဲ့မှာရဲရတရားသူကြီးရောရှိကြမှာပဲလေအဲ့တော့ဒီကိစ္စကသတင်းသမားတွေဒီငြိမ်းမခံနိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာရာဇဝတ်မှုမဟုတ်ဘူးပေါ့နော်သတင်းရယူရသည်သတင်းသမားတွေသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားတွေဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့ပုံစံဖြစ်အောင်ထောင်ချောက်စင်ပြီးဖမ်းတာကိုကျွန်တော်ဆန့်ကျင်တယ်ပေါ့
အခုလိုရိုက်တာသတင်းတော်နှစ်ဦးအဖမ်းဆီးခံရခြင်းကနေစလို့သတင်းမီဒီယာအဖွဲ့အစည်းအသီးသီးကကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့တယ်လို့သတင်းသမားတွေဘက်ကကန့်ကွက်တဲ့အနေနဲ့သတင်းရယူတဲ့အချိန်ဒီမှာစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်